ဒီဥပဒေရယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာကိုဗစ်ရောဂါကူးစက်သူနေထိုင်ရှိနေတာကြောင့်မြန်မာအများစုရှိတဲ့နေရာတွေမှာတရုတ်အာဏာပိုင်တွေကအသွားအလာတွေကန့်တက်ပြီးပိုတင်းကျပ်ထားပါတယ်။ဒီစီထဲမှာပဲအဲ့ဒီဒေသတွေမှာရောက်နေကြတဲ့မြန်မာတို့ကလည်းဝင်ငွေမရှိတာကြောင့်စားဝတ်နေရေးအခက်အခဲကြုံနေကြပါတယ်။ရန်ကုန်ဒင်းတော့ပြေးပို့ထားတဲ့တရင်အပြည့်စုံကိုကိုစော်ဝင်းလိုင်းတို့ပြပါမယ်ခင်ဗျာ
။ယူနန်ပြည်နယ်တဲဟုံပြည်ခွဲတဲ့ကမြို့နယ်တွေမှာကိုဗစ်ရောဂါတကြောပြန်ကူးစက်နေပြီးရောဂါဖြစ်သူတွေထဲမှာမြန်မာတွေလည်းပါနေတဲ့အတွက်မြန်မာလူသားတွေကိုဆက်ယုံတဲ့နေအိမ်ပြင်ပကိုမထွက်ဖို့အယောင်အဝယ်နဲ့ဈေးဆိုင်တွေမဖွင့်ကြဖို့တရုတ်အာဏာပိုင်တွေကတတိပေးထားပါတယ်။အထူးသဖြင့်မြန်မာတွေအနေများတဲ့မူဆယ်တစ်ဖက်ကရွှေလီနဲ့ကျယ်ကောင်မြို့နယ်နှစ်ခုကိုယူနန်ပြည်နယ်အစိုးရကအပီလကလေးကအသွားအလာပိတ်ချထားပြီးဘယ်တော့ပြန်ဖွင့်မယ်ဆိုတာမသိရသေးကြောင်းကျယ်ကောင်မှာနေတဲ့ဆိုင်းလောင်ခမ်းကဗီဒီယိုကိုပြောပါတယ်။
တရက်တရက်တိုးတူနေရဆိုတော့နောက်တဲ့ကျွန်တော်တို့သိရပြောတော့တလားလောက်ကြာမယ်လို့ပြောရလေဆက်ယုံနေလို့အဲ့လိုပြန်ရန်ဆိုင်လို့သူတို့အတွင်းထဲမှာပဲနေရတယ်အပြင်မှာမထွက်ရဘူးကျွန်တော်တို့ဒီကျဲကောင်ဆိုတော့တစ်မျိုးလုံးပဲအလုပ်တွေလည်းအကုန်နားထားရဲဈေးဆိုင်နဲ့ကိုပိတ်ထားရဲအဲ့လိုမျိုးရှင်းနေတာ
မြန်မာအများစုဟာကိုဗစ်ရောဂါဆက်စပ်မှုကိုအနည်းဆုံး6ကြိမ်လောက်ခံခဲ့ရပါတယ်မန်စီနဲ့ရင်ကျန်မြို့နယ်ကယောဂါစောင့်ကြည့်စင်တာတွေမှာမြန်မာအများအပြားစောင့်ကြည့်ခံရပြီးကုန်ကျစရိတ်တွေလည်းအခက်အခဲရှိကြောင်းသူကဆက်ပြောပါတယ
်ဟိုဆက်စပ်တယ်ဆိုရင်အာဂရောင်နဲ့ဆက်တယ်ဆိုအကုန်လုံးတန်းစီအလုံးတွားနောက်တစ်ခါအဲ့ထက်တယောက်ပြန်တွေ့ပြီဆိုရင်တစ်ခါပြန်ပြီးတော့ကျွန်တော်တို့၃-၄ရက်လောက်နေပြီတစ်ခါပြန်ဆွေးအဲ့လိုမျိုးကြီးဆက်လာတွေ့လာအဲ့လိုမျိုးကြီးဖြစ်နေရတယ်ကွန်ရီစင်တာကြီးပြီးတိုင်းရှိတာအဲ့မှာတော့ပို့ကြတာဒီမှာတော့အချိန်ကတော်တော်ဆိုးတယ်ဒီမှာပမိုင်းလည်းတော်တော်ထုတ်ခါရောက်နေပြီဟိုဇီးမရှိတဲ့လူကတော့ဘယ်လိုပြောလဲနည်းနည်းအချိန်မကောင်းဘူးနေရာထိုင်ရာစတာတော့အဲ့လိုမျိုးကြီးရှိရဲ့
မြန်မာတယောက်နဲ့တရုတ်နိုင်ငံသားတယောက်မှာကိုဗစ်ရောဂါထပ်တွေ့ရကြောင်းယူနယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ27ရက်နေ့မှာထုတ်ပြန်ပါတယ်။ဒါကြောင့်ရွှေလီနဲ့ကျယ်ကောင်မှာအသွားအလာတွေပြန်ဖွင့်ဖို့တိတဲ့ပူကြလိမ့်မယ်လို့ဆိုပြီးခန့်မှန်းတာတွေလည်းရှိပါတယ်။အခုတော်တွင်ဝင်ငွေမရှိသူတွေကိုပဋိဟိတအဖွဲ့တွေကကူညီပေးနေသလိုအလုံးလက်မဲ့ဖြစ်ပြီးနေရာပြောင်းရင်သူတွေလည်းအများအပြားရှိနေကြောင်းတအောင်ပဋိဟိတအဖွဲ့ကမိုင်ဦးလိုင်အေးက VOE ကိုပြောပါတယ်။
ကျော်လို့မြန်မာနိုင်ငံသားပဲလို့ပြောမှာတော့ကိုကနူကိုကလေးအလုံငန်းမဖြစ်ပါဘူးလို့ကိုကလည်းလောဆယ်ကလော့တောက်ထတ်ချတာနဲ့တော့ဆစ်စင်းရရတာပေါ့ဗျာတချို့လူလည်းအိမ်ပြန်ချင်တာပေါ့စားဖို့တောက်ဖို့ခက်ခဲတယ်အလုံလည်းမဖြစ်ဆိုတော့လည်းဒီအိမ်ရှင်ရှိပြောအာကျွန်တော်တို့မြန်မာပြည်ပြန်ချင်တယ်ကိုပိုင်မှောက်မှုတင်နံပါတ်တွေနဲ့အိမ်ရှင်ကနေခဲ့ပေါ့ရဲဦးခေါ်စီးရင်ပါလေယူညဆိုရင်သရုပ်ဆန်တော်ချိန်ဆက်နေတယ်သူကကိုပေါ့ကလည်းထုတ်ထုတ်ပေးတာပေါ့မင်းညတော့မှအယောက်60ကျွန်တော်မြန်မာပြည်ပဲပြန်သွားပြီရောက်သွားပြီခုမြန်မာပြည်ပဲ
ယူနန်ပြည်နယ်တဲဟုံပြည်နယ်ခွဲထဲမှာကိုဗစ်ရောဂါဖြစ်သူ100ဝန်းကျင်ရှိလာပြီးဆေးရုံမှာလက်ရှိကူးစက်မှုခံယူနေတဲ့လူနာကတော့68ယောက်ရှိကြောင်းယူနန်ကျန်းမာရေးကော်မရှင်ကထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့အတွက်မြန်မာကုန်ကားရစီးကိုကုန်ပစ္စည်းနမူနာအခု30စီးပေးပို့ပြီးစစ်ဆေးခံရမယ်လို့ယူနန်ပြည်နယ်ကိုဗစ်ကာကွယ်ထိန်းချုပ်ရေးကဧပြီလ19ရက်နေ့မှာကြေညာထားပါတယ်။ဒီလိုကျန်းမာရေးကန့်သတ်ချက်ကြောင့်လက်ရှိမှာမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာရပ်တန့်သလောက်ဖြစ်နေပြီးမြန်မာဘက်ကဆန်ရေထွက်ကုန်နဲ့ရာသီပေါ်သီးနှံတွေအားလုံးမတွားနိုင်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာ။